မှာတော့တောင်သူတွေဘဝပြတ်အောင်ခံနေရတဲ့ရာသီဥတုပြဿနာကိုတာဝန်ရှိသူတွေအနေနဲ့နီလန်းရှာဖွေပြီးကင်တွယ်ဖြေရှင်းနိုင်မှုအတွက်ဆွေးနွေးတင်ပြသွားမှာပါ။ကမ္ဘာရာသီဥတုတွေပြောင်းလဲလာတဲ့အနေအထားအရတဘာဝပတ်ဝန်းကျင်တွေပြက်စီးလာတဲ့အခါမိုးရေတွေများလာပြီးဆိုရင်ကာကွယ်တားဆီးမှုတွေထိမ့်သိမ်းမှုတွေမလုံနိုင်တော့တဲ့အတွက်မြန်မာနိုင်ငံအထက်ပိုင်းရောအောက်ပိုင်းမှာပါနှစ်စဉ်ရေလွှမ်းမှုတဲ့ဒုက္ခတွေကိုခံနေကြရပါတယ်။ဒီနှစ်မှာလည်းမြန်မာနိုင်ငံအတွင်းရွာသွန်းခဲ့တဲ့မိုးတွေကြောင့်ဇူလိုင်လလယ်ပိုင်းကစပြီးရေကြီးရေရှမ်းမှုတွေတောင်ပြိုမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။ထောင်ပေါင်းများစွာသောပြည်သူတွေမှာရေပင်းအန္တရာယ်နဲ့ကြုံတွေ့ခဲ့ရပါတယ်။ဩဂတ်လ10ရက်နေ့အထိသေဆုံးသူအရေအတွက်က100နီးပါးအထိရှိနေပြီးတိုင်းဒေသကြီးနဲ့ပြည်နယ်12ခုမှာရှိတဲ့တီးနှံဆိုင်ခင်းဧက8သိန်းကျော်မှာလည်းရေကြီးနစ်မြုပ်ခဲ့တယ်လို့သိရပါတယ်။တဘာဝဘေးအန္တရာယ်ဖြစ်တဲ့အခါတိုင်းတောင်သူလယ်သမားကျစ်လက်လူတို့ကအများဆုံးခံရတာပါကျစ်လက်ပြည်သူဆိုတာပညာရေးရည်ကျင်အရာဖြစ်ဖြစ်အတွေ့အကြုံအရာဖြစ်ဖြစ်အားနည်းလွန်းတာကြောင့်တဘာဝဘေးအန္တရာယ်ဖြစ်လာရင်ကြိုတင်ပြင်ဆင်နိုင်စွမ်းမရှိကြပါဘူးရည်ကြီးနှမြုပ်မှုတွေစတင်ဖြစ်ပေါ်တဲ့တိုင်းဒေသကြီးအချို့မှာထိရောက်တဲ့ကြိုတင်ကြီးညာမှုတွေမပြုတ်လုံနိုင်တဲ့အတွက်မျိုးစဘာတွေစားအိုစားကွက်တွေပါဆုံးရှုံးရတဲ့အပြင်သေဆုံးသူတွေပါရှိခဲ့ရပါတယ်။ပြည်သူတွေကရေကြီးပြီးဒုက္ခရောက်ပြီးလို့အော်လာတဲ့အခါအစိုးရဘိုင်းကဘယ်နှစ်ဘယ်ရက်မှမုံတိုင်းကဘယ်ကိုလာမယ်ဘလို့အနေထားရှိတယ်ဘယ်မြို့ဘယ်မြို့နယ်တွေမှာစိုးရင်ရေမတ်အထက်ရောက်လာနိုင်တယ်စသဖြင့်ကြိုတင်ကြီးညာချက်ထုတ်ပြီးအနေရရှိနိုင်တဲ့ဒေသကလူတွေကိုကြိုတင်ပြောင်းရွှေ့ခိုင်းခဲ့ပါတယ်။ဒေသခံတွေကသူတို့ဒေသကိုမစွန့်လွတ်ကြလို့အခုလိုဘေးအန္တရာယ်တွေတွေ့ရတာလို့ထောက်ပြတာတွေလည်းရှိနေပါတယ်။ဒီနေရာမှာပြောချင်တာကမြန်မာနိုင်ငံမှာရှိတဲ့အများစုကလက်ရှိဘဝရည်တည်ဖို့နေဖို့စားဖို့အတွက်လုံမန်းနေရတဲ့အနေအထားတွေမှာရှိနေတာပါ။အထူးသဖြင့်ကျေးလက်နေတောင်သူတွေဆိုရင်လူစားတွေမကနွားစားဝက်စားဒါတွေကအဆလုံမန်းနေရတော့ဘေးအန္တရာယ်ကျရောက်တော့မယ်ပြောင်းပါတော့လို့သတိပေးတာကိုကာယကံရှင်တွေကိုယ်တိုင်သိကြပေမဲ့မထူးဆက်ခင်းကြသူတွေလည်းရှိခဲ့ပါတယ်။တကယ်တမ်းလက်တွေ့ပြောင်းကြဆိုရင်ငွေရင်အားလူရင်အားနဲ့လုံနိုင်မှသာဘေးကင်းလုံခြုံတဲ့နေရာကိုရောက်ကြမှာပါ။အများစုကစီးပွားရေးချို့တဲ့ကြတော့ဖြစ်ချင်ရဖြစ်ဆိုတဲ့သဘောနဲ့လယ်ဆင်းခံကြရတဲ့အနေအထားတွေအထိရောက်ရသူတွေလည်းရှိနေခဲ့ပါတယ်။ဒါကြောင့်အစိုးရအနေနဲ့သတိပေးထုတ်ပြန်ရုံနဲ့လုံးဝမလုံလောက်နိုင်ပါဘူး။တဘာဝဘေးအန္တရာယ်ကျရောက်ပြီလို့ကြိုတင်သတိပေးရတဲ့အပိုင်းရှိပါမယ်။နောက်တစ်ပိုင်းကလည်းအဲ့ဒီအန္တရာယ်ကလွတ်အောင်ဒေသခံတွေပြောင်းရွှေ့နိုင်မဲ့အခင်းကျင်းတွေပုံဖော်ပေးပြီးဒေသခံတွေကိုဘေးကင်းလုံခြုံတဲ့နေရာတွေအထိရောက်အောင်ပြောင်းရွှေ့နိုင်ဖို့ကိုပါစီစဉ်ပေးဖို့လိုအပ်ပါမယ်။ဥပမာအနေနဲ့ပြောရရင်ကားစီစဉ်ပေးတာမျိုးလုံအားဘေးတွေနဲ့စနစ်တကျဝိုင်းဝန်းသိမ်းဆည်းပြီးလုံခြုံတဲ့နေရာရောက်အောင်ပို့ဆောင်ပေးတာမျိုးတွေလက်တလောစားစရာတောက်စရာစေဝါစတဲ့အထောက်ပံ့တွေလုပ်ပေးဖို့လိုအပ်ပါမယ်။အဲ့ဒီလိုမလုပ်နိုင်ခဲ့တဲ့အတွက်အရေးပေါ်ဖြစ်လာတဲ့အခါကျမှလူမှုအဖွဲ့အစည်းတွေပြည်သူတွေအချင်းချင်းကူညီရတဲ့အနေအထားရောက်ကုန်ကြပါတယ်။တာဝန်ရှိတဲ့အစိုးရရဲ့အကူအညီကနောက်မှရောက်လာကြတာမျိုးပါ။မြန်မာနိုင်ငံမှာဘေးအန္တရာယ်ဖြစ်ပြီးမှပြဿနာလိုက်ရှင်းကြတာမျိုးကလည်းမကောင်းတဲ့အစဉ်လာကြီးတစ်ခုလိုဖြစ်နေတဲ့အတွက်ပြောင်းလဲသင့်နေပါပြီ။လက်ရှိအချိန်ထိရေကြီးနှမြုပ်မှုတွေကြောင့်ဒုက္ခရောက်နေတဲ့သူတွေတော်တော်များများရှိနေပါတယ်။ရေဘေးသင့်လို့ဒုက္ခရောက်တာချင်းတူတာတောင်စိုက်ပျိုးရေးလောက်ကင်နေတဲ့တောင်သူတွေမှာကျဲခင်းစိုက်ခင်းတွေမျိုးစဘာခိုင်းနွားတွေစတဲ့စိုက်ပျိုးရေးနှီးထတာတွေအကုန်လုံးပျက်စီးသွားကြရတာပါ။တရားသီးစားဝင်ငွေရှိလုပ်ငန်းတစ်ခုလုံးပျက်စီးသွားတာဖြစ်တဲ့အတွက်တောင်သူတွေရဲ့ရေကြီးနှမြုပ်မှုကအမတန်အထိနာလှပါတယ်။ဒါကြောင့်ရင်းနှမြုပ်မှုတွေဖြစ်သွားခဲ့ရတဲ့တောင်သူတွေရဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်ရေးတွေလုပ်တဲ့အခါမှာတာဝန်ရှိသူတွေအနေနဲ့ခွဲခွဲခြားခြားသိမြင်ပြီးမြန်မြန်ဆန်ဆန်ကူညီထောက်ပံ့ပေးသင့်ပါတယ်။အဲ့ဒီလိုတောင်သူတွေဘဝပြန့်အောင်ခံခဲ့ရတဲ့ရာသီဥတုပြဿနာကိုတာဝန်ရှိသူတွေအနေနဲ့အမျိုးသားစီမံချက်အဖြစ်စနစ်တကျအချိန်မီကြိုတင်ကာကွယ်ဆောင်ရွက်နိုင်အောင်နီလန်းရှာဖွေပြီးကင်တွယ်ဖြည့်ရှင်းသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ